လက်နက်ကင်မင်းဖခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မှာလုံခြုံရေးစိုးရိမ်တာကြောင့်ဒေသခံတွေထပ်မံထွက်ပြေးလာနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တန်နိုင်ပါကျောက်ဖြူမြို့နယ်ကြေးရွာအုပ်စုတချို့မှာတပ်မတော်စစ်ကြောင်းတွေဝင်ရောက်စစ်ဆေးနေတာတို့ကြောင့်ဒေသခံတွေကြောက်လန့်ပြီးတင်းရှောင်နေကြရတယ်လို့ဒေသခံတွေနဲ့လွတ်တော်ကိုယ်စားလှယ်တွေကပြောပါတယ်ဒီနေ့ထိဆိုရင်ထွက်ပြေးလာသူ1000ကျော်လောက်ရှိနေပြီလို့လည်းကျောက်ဖြူမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးကျော်လင်ကပြောပါတယ
်ကျွန်တော်သိရတော့တော့ဒီစစ်တပ်အုပ်စုရဲ့တိုင်းချောက်ဆိုရင်အဲ့ဒီမှာတိုင်းချောက်အုပ်စုအဲ့ဒီနေရာကအဲ့ဒီတိုင်းချောက်အုပ်စုရဲ့နောက်စင်ပေါက်ကကလူတွေအကုန်လုံးကဒီကြောက်ပြီကိုထွက်ပြေးလာကြတယ်လို့သိရတယ်။ဒီမှာကျွန်တော်ကြောက်ပြီကိုရောက်နေတယ်ဗျ။ကျွန်တော်အဲ့ဒီနေရာတွေကိုသွားတဲ့အခါဘလောက်ရှိလဲဆိုရင်စင်ပေါက်ကတော့1400ရောက်
ကျောက်ဖြူမြို့နယ်ဆိုင်ချောင်းကြီးပါကထွက်ပြေးလာတဲ့ဦးကျော်သိမ်းမောင်ကတော့တပ်မတော်စစ်ကြောင်းတွေရွာထဲဝင်လာပြီးဖမ်းဆီးစစ်ဆေးမှုတွေရှိနေတာကြောင့်ထွက်ပြေးလာရတာဖြစ်တယ်လို့လည်းပြောပါတယ်
။ကျွန်တော်ကဒီစစ်သားဘက်တဲနဲ့ညနေခန့်နိုင်တာကထွက်ပြေးလာရတယ်။သူတို့ကဒီကျွန်တော်တို့ကမဲနိုင်တာရောက်နေတဲ့စိုက်တော့လေသူတို့ကဒီကလူတွေကစိတ်တမန်နေကြအကုန်လုံးလိုက်ဖမ်းဆီးတယ်။အဲသူတို့ကဒီတောင်တွေကကိုယ်နဲ့နဲ့ဖမ်းပိုက်တယ်။အကုန်လုံးရွာကြတာမြန်မာလူတွေကကိုလူကြီးဒီလူကြီးအကုန်လုံးပြီးကြတယ်ကွာ။
ကျောက်ဖြူမြို့နယ်ကလပါကျေးရွာဒုက္ခသည်စခန်းကိုရောက်လာတဲ့ဦးကျော်သိမ်းမောင်ကတော့ထွက်ပြေးလာတဲ့အချိန်မှာမိသားစုနဲ့တကွေးတပြားဖြစ်ခဲ့ရပြီးဒီကနေ့ထိဆက်တွေ့မရသေးဘူးလို့လည်းပြောပါတယ်
။ကျွန်တော်မိသားစုခါရကြံခဲ့တယ်ဒီမှာမဟုတ်ဘူးကျွန်တော်အင်္ဂလာကကြံခဲ့တာကျွန်တော်နဲ့အတူတူမဟုတ်ဘူးကျွန်တော်ကဒီနောက်တနေရာရောက်နေတယ်ဒီသူကဒီကိုယ်နဲ့ကြံခဲ့တယ်လေအရင်ထွက်လို့မရဘူးသူကခလေးတွေနဲ့ပေါ့မိသားစုတွေရှိတယ်ကျွန်တော်ကလာစိတ်ပူကြပါကုန်လေကျွန်တော်ကလည်းတော်ရမှာများတာဒိနေနဲ့ဒီတော့ရမလဲဆိုတော့တော်ရမှာများတာကအကုန်လုံးကဒီကနေရာကဖမ်းရတဲ့ဖုန်းနံပါတ်နဲ့မရဘူးလေသူတို့ကဖုန်းကအကုန်လုံးဆွန့်ကြတယ်
တပ်မတော်စစ်ကြောင်းတွေကဖမ်းဆီးစစ်ဆေးမှုတွေရှိနေတယ်ဆိုတော့ဒေသခံတွေရဲ့ပြောဆိုချက်နဲ့ပတ်သက်လို့တပ်မတော်တာဝန်ရှိသူတွေကတော့ဆက်သွယ်မေးမြန်းလို့မရပါဘူးလက်ရှိအချိန်မှာကြောက်ဖြူမြို့နယ်နဲ့စနေမြို့နယ်ကြားမှာတပ်မတော်စစ်ကြောင်းတွေကလုံခြုံရေးတင်းကြထားတာကြောင့်ဒေသခံတွေစိုးရိမ်မှုမြင့်တက်နေတယ်လို့ဆိုင်ချောင်းကြီးဘာကဒေသခံတချို့နဲ့လည်းဆက်သွယ်ပြတ်တောက်နေတယ်လို့လည်းပြည်နယ်လွှတ်တော်မှဦးကျော်လင်ကပြောပါတယ်
ကျွန်တော်အဲ့ဒီကိစ္စစုံစမ်းကြည့်တော့အဲ့ဒီလူတွေကဒီနေ့ထိလတ်လာတယ်ဆိုတာကိုမကြမ်းမိသေးဘူးကျွန်တော်ကိုယ်တိုင်ဆက်ပြခဲ့တဲ့လူတွေနဲ့ဖုန်းပိုက်ထားတာကိုတွေ့ရတယ်ဖုန်းပိုက်ထားသလားတော့မှဖမ်းဆီးခံရသလားကျွန်တော်လေးခုထိဆက်ပြလို့မရသေးဘူးကျွန်တော်နောက်ဆုံးကြားတဲ့တိုင်းကတော့သူတို့တွေအဲ့ဒီတိုင်းမရှိနေသေးတယ်ဆိုတဲ့သဘောကိုပြချရတယ
်ရခိုင်ပြည်နယ်မှာလက်နက်ကင်မင်းပခတ်တွေကြောင့်အရသာတွေတည်ကြည်ထိခိုက်နေရတဲ့ပေါ်ဆိုရင်ကြောင့်လည်းစစ်ပွဲတွေရဆိုင်ဖို့လေကုလသမဂ္ဂနဲ့ပြည်တွင်းပြည်ပလူခွင့်ရေးဖွဲ့တွေကလည်းတိုက်တွန်းထားကြပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေတရင်ပြပို့ထားတာဖြစ်ပါတယ်